နိုင်ငံတော်လျှို့ဝှက်ချက်အုပ်လေးချိုးဖောက်တယ်ဆိုရယ်ဆွဲကျင်တယ်ထောင်နဲ့ခုနှစ်နှစ်စီချမှတ်ခံထားရတယ် Writers သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့နဲ့ပတ်သက်ပြီးသူတို့ရဲ့အမှုကိုစစ်ဆေးတဲ့နေရာမှာတရားရုံးကြားနာမှုတွေမှာကြီးမားတဲ့မှောင်ရွှမ်းမှုတွေရှိနေတာကိုတွေ့နေရတဲ့အတွက်သူတို့ကိုပေးထားတဲ့အပြစ်ဒဏ်တွေကိုပြန်ပြီးရုပ်သိမ်းပေးဖို့ Writers သတင်းဌာန Editor ချုပ် Stephen J. Elder ကဒီဇင်ဘာလ24ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ဒီသတင်းတောက်နှုတ်ကမြန်မာနိုင်ငံအတွက်ဘလို့အန်ဒီယမှာမပေးခဲ့ပဲသူတို့အလုပ်တာဝန်ကိုထူးချွန်စွာဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့သူတို့နှစ်ဦးလိုသတင်းတောက်တွေကမြန်မာနိုင်ငံတွင်ဖြစ်ပျက်နေတာတွေကိုအမှန်တိုင်းသတင်းတင်ပြခွင့်မရရင်မြန်မာနိုင်ငံမှာဒီမိုကရေစီတိတ်မရှိပဲလွတ်လပ်ခွင့်နည်းပါးတဲ့နိုင်ငံတွေဖြစ်သွားနိုင်တယ်လို့လည်းထောက်ပြထားပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးတို့အမှုနဲ့ပတ်သက်ပြီးဒီဇင်ဘာလ24ရက်တနင်္လာနေ့မှာပဲရန်ကုန်တိုင်းတရားရုံးမှာသူတို့ရဲ့အယူခံတင်သွင်းမှုကိုကြားနာခဲ့တာဖြစ်ပြီးသူတို့နှုတ်ကိုထောင်နှံခုနှစ်စီချမှတ်ခဲ့တဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဆုံးဖြတ်ချက်တွေဘလို့လွှမ်းမနေလဲဆိုတာကိုဒီကြားနာပွဲမှာသူတို့ရဲ့ရှင်းနေတွေကအထက်အယူခံတရားရုံးကိုရှောက်လဲချက်ပေးခဲ့တာဖြစ်ပါတယ်